အမေရိကန်သမ္မတဘရက်အိုဘားမားဟာသမ္မတတာဝန်နဲ့နောက်ဆုံးခရီးစဉ်ဖြစ်ဂရိဂျာမနီနဲ့ပေရူးနိုင်ငံတွေကိုသွားဖို့နိုဝင်ဘာလ14ရက်တနင်္လာနေ့ကဝါရှင်တန်မြို့တော်ကနေထွက်ခွာသွားပါပြီ။ခရီးမထွက်ခင်မှာသမ္မတအိုဘားမားဟာအိမ်ပြူတော်မှာသတင်းတောက်တွေနဲ့တွေ့ဆုံသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။သူ့ရာထူးကိုလက်ခံမဲ့သမ္မတတစ်ဒေါ်နယ်ထရမ့်အနေနဲ့နေတိုးစစ်မဟာမိတ်အဖွဲ့ပေါ်မှာဆက်လက်ထောက်ခံသွားမယ်ဆိုတာကိုသမ္မတအိုဘားမားကအာမခံချက်ပေးခဲ့တယ်လို့သမ္မတတစ်ပေါ်မှာပြည်သူတွေဘက်ကအခွင့်အလမ်းပေးဖို့ကိုလည်းတိုက်တွန်းသွားပါတယ်။အပြည့်အစုံကိုတော့မဆုမြတ်မွန်ကတင်ပြပေးပါမယ်ရှင်။
ဂရိဂျာမနီနဲ့ပီရူးနိုင်ငံတွေစီအမေရိကန်သမ္မတအဖြစ်သမ္မတဘရက်အိုဘားမားနောက်ဆုံးသွားရောက်မဲ့ခရီးစဉ်မတိုင်ခင်သမ္မတကအိမ်ပြူတော်မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့တာမှဒီခရီးစဉ်ကနေစီးပွားရေးတိုးတက်ရေးကမ္ဘာလုံခြုံရေးနဲ့တခြားကိစ္စတော်တော်များများအပေါ်အမေရိကန်ရဲ့ထောက်ခံမှုတွေဆက်ပြီးရှိနေမှာဖြစ်တယ်ဆိုတာကိုထပ်ပြသဖို့ဖြစ်တယ်လို့ပြောကြခဲ့ပါတယ်ဒါအပြင်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာနေတိုးစစ်မဟာမိတ်အဖွဲ့ကိုဆက်ပြီးထောက်ခံသွားမှာဖြစ်တယ်ဆိုတာကိုဥရောပခေါင်းဆောင်တွေကိုအာမခံပြောကြားမှာဖြစ်တယ်လို့သမ္မတအိုဘားမားကအခုလိုပြောခဲ့ပါတယ်
။ In my conversation with the president-elect, he expressed a great interest in maintaining
ရွေးကောက်ခံသမ္မတနဲ့တွေ့ဆုံတော့ကအမေရိကန်ရဲ့အဓိကမဟာဗျူဟာမြောက်ဆက်ဆံရေးတွေကိုဆက်လက်ထားရှိအပေါ်သူအနေနဲ့အမေရိကန်စိတ်ဝင်စားရှိတယ်ဆိုတာကိုထုတ်ဖော်ပြောခဲ့ပါတယ်။ဒါကြောင့်နီတိုးစစ်မဟာမိတ်အဖွဲ့နဲ့အတ္တလန္တိသမုဒ္ဒရာတစ်ဖက်ကကမဟာမိတ်တွေကိုဒီသတင်းစကားကိုကျွန်တော်ပါမှာဖြစ်ပါတယ်။ဒီခီးစဉ်မှာအမေရိကန်သမ္မတတယောက်အနေနဲ့အရေးကြီးဆုံးလှုပ်ပေးနိုင်မှာကအမေရိကန်အနေနဲ့နီတိုးနဲ့ခိုင်မာတဲ့ဆက်ဆံရေးကိုဆက်လက်ထားရှိသွားမယ်။မဟာမိတ်ဆက်ဆံရေးဟာဥရောပအတွက်သာဒီမကအမေရိကန်အတွက်လည်းအရေးကြီးပြီးကမ္ဘာကြီးအတွက်လည်းလိုအပ်တယ်ဆိုတာကိုပြောပြနိုင်မှာဖြစ်ပါတယ်။
ရွေးကောက်ပွဲမဲဆွယ်စဉ်ကာလတွေတုန်းကနေတိုးအဖွဲ့နဲ့သဘောတူထားချက်တွေအတိုင်းလုပ်မှာမဟုတ်ဘူးဆိုတာမျိုးဒေါ်နယ်ထရမ့်ကပြောကြားခဲ့ပေမဲ့နောက်ပိုင်းမှာတော့ IS တွေကိုနှိမ်နှင်းဖို့နေတိုးအဖွဲ့နဲ့အနီးကပ်လက်တွဲဆောင်ရွက်သွားမယ်လို့ပြောကြားခဲ့ပါတယ်။တနင်္လာနေ့ကလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဒေါ်နယ်ထရမ့်သမ္မတအဖြစ်ရွေးကောက်ခံရတဲ့ကိစ္စနဲ့သူ့ရဲ့အစိုးရအဖွဲ့အတွက်ယာရုနေရာခန့်အပ်မှုတွေအကြောင်းကိုသတင်းတောက်တွေကအထူးကမေးခဲ့ကြပါတယ်။လက်ရဆုံးဝါဒီစတီဗင်ဘန်နန်ကိုမဟာဗျူဟာချမှတ်သူအဖြစ်ခန့်အပ်တဲ့အပေါ်အငင်းပွားစရာဖြစ်နေတာနဲ့ပတ်သက်လို့မေးမြန်းချက်ကိုသမ္မတဘရက်အိုဘားမားကအခုလိုဖြေကြားပါတယ
် The people have spoken. Donald Trump will be the next president, the 45th president of the United States. And it will be up to him to set up
ဤသူလူတို့အနေနဲ့သူတို့ရဲ့ဆန္ဒကိုထုတ်ဖော်ခဲ့ကြပါပြီ။ Donald Trump ကနောက်တက်မဲ့အမေရိကန်သမ္မတဖြစ်လာမှာပါ။ဒါကြောင့်သူ့အနေနဲ့တာဝန်ကြီးကြီးထမ်းဆောင်နိုင်ပြီးသူ့ policy တွေကိုထင်ဟပ်ပေါ်လွင်စေနိုင်မဲ့အစိုးရအဖွဲ့ဖွဲ့ဖို့လိုအပ်ပါတယ်။သူ့အတွက်မဲမပီးခဲ့ကြသူတွေအနေနဲ့နားလေကြရမှာကဒါကဒီမိုကရေစီနည်းလမ်းအရာဖြစ်ပြီးအမေရိကန်စနစ်ဟာဒါကိုအခြေခံတာဖြစ်တယ်ဆိုတာပါပဲ
။အာဏာလွှဲပြောင်းရေးချော့မွေ့စေဖို့ဒေါ်နယ်ထရမ့်ကိုတွေးဆုံဆွေးနွေးခဲ့တဲ့သမ္မတအိုဘားမားကထရမ့်ဟာလက်တွေ့ကျကျဆောင်ရွက်မဲ့သူဖြစ်လိမ့်မယ်လို့လည်းပြောကြားခဲ့ပါတယ်
။ I also think that he is coming to this office withfewer set hard and fast
သူအနေနဲ့အင်ပြူတော်မှာလာရောက်တောင်းဝန်ထမ်းဆောင်တဲ့အခါအရင်ကသမရအတော်များများနဲ့အတူပါလာတဲ့အတွေးခေါ်ယူဝါဒဇွဲတွေတိတ်ပါလာလိမ့်မယ်လို့ကျွန်တော်မထင်ပါဘူး။သူကအတွေးခေါ်သမားလို့ကျွန်တော်မထင်ပါဘူး။သူကလက်တွေ့ကြတယ်လို့ကျွန်တော်ထင်ပါတယ်။ဒီအချက်ကသူ့အတွက်အကျိုးရှိစေနိုင်ပါတယ်။သူ့ဘေးနားကလူတွေကလည်းတော်ကြမယ်။သူ့ရဲ့ရည်မှန်းချက်ကလည်းပြတ်သားမှန်ကန်မယ်ဆိုရင်ပေါ့
ရွေးကောက်ပွဲကာလမဲဆွယ်စဉ်တုန်းကအငင်းပွားစရာစကားတွေပြောကြားခဲ့တဲ့ဒေါ်နယ်ထရမ့်ဟာသမ္မတတာဝန်ထမ်းဆောင်တဲ့အခါမှာတော့အဲ့ဒီလိုဆက်ပြီးပြောဆိုနေမယ်ဆိုရင်ပြဿနာဖြစ်နိုင်တယ်လို့လည်းသမ္မတအိုဘားမားကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်
။ I think what will happen with the president-elect is there are going to be certain elements of his temperament that will not serve him well unless
သမ္မတအဖြစ်ရွေးကောက်တင်မြှောက်ခံရသူအနေနဲ့သူ့ရဲ့စိတ်လက်မှန်ပါပြောဆိုမှုကိုမထိနိုင်ဘူးဆိုရင်သူ့အတွက်ပြဿနာတက်စီနေပါတယ်။သူကိုယ်တိုင်ကဒီစိတ်ကိုထိန်းရမယ်ဆိုတာသဘောပေါက်ဖို့လိုပါတယ်။သမရလောင်းဖြစ်ဝင်ရွေးခံတုံးကမမှန်ကန်တာတွေပြဿနာတက်နိုင်တဲ့အချက်တွေပြောခဲ့ရင်သိမထိခိုက်နိုင်ပါဘူး။ဒါပေမဲ့သမရဖြစ်လာရင်တော့တကဘာလုံးကဂရုစိုက်နားထောင်နေတာပါ။ဈေးကွက်တွေကမောက်ကမဖြစ်နိုင်တယ်လို့အမျိုးသားလုံခြုံရေးနဲ့ပတ်သက်ရင်လည်းတိကျမှန်ကန်ဖို့လိုအပ်ပါတယ်။အမှားမခံနိုင်ပါဘူး
။တနင်္လာနေ့ကဂရိနိုင်ငံကိုမထွက်ခွာခဲ့မှသမရဘရက်အိုဘားမားအင်ပြူရောမှာသတင်းစာရှင်းလင်းပွဲလုပ်ခဲ့တာဖြစ်ပါတယ်။သမ္မတအိုဘားမားဟာအီသင်မြို့တော်မှာနှစ်ရက်နေပြီးရင်တော့ဂျာမနီနိုင်ငံကိုခီးဆက်မှာဖြစ်ပါတယ်။အဲဒီကနေပြီးတော့ပီရူးနိုင်ငံကိုဆက်သွားမှာဖြစ်ပါတယ်ရှင်။